อาณาโดนนี่เป็นเท่าไรอย่าอาเซนเป็นคุณนี่ก็จะตั้งเรียกทำตัวอย่างคนเซบีนี่ยาดูลาซังเดเซบีเอยังก็ได้สัญญาอยู่เดย์เอาฉันได้ยังกว่าตีรีมิงลาลันกำยิ่งจำได้ทำไมยังเป็นเวสินเจ็บอยู่โลอดีญาอุยันธรรมตะเวนอคันธะ၌โพธิทองมิ้วเน48ลันอมัตตยะ62 164นี้ภูวินทิมัสสันดาตาญาภงคันตะมีญัจจาภิมิตาสุรุอิอมัตตะทานะธรรมทานะอภิภิญขอจะอัตโตโลกตังมุงไดญาณิแจ้งไขดิสัยทาเตยาเดตนาโรเสบุญนาทะเคนสนามยาพยาอิมหากรุณาโกอายุปิฏาวันนาปนามะอาทิตะกาถาโกยุสุปูโซจิมภิธรรมตะเถงโสัตติญายะอ๋อโยกะปะโกติหิมิยะปะมิยังกาลังกะรณโณติทุกะรานิเขรังกะโดโลกะหิฏายานาถะนะโมมหากรุณิกะตะตัตตาโยนาถะวินิยะญาสวาตัตตะวาอิฉันทาสีปะโลละตองตะกุมบังคะตะภินาถาปัญญาจินสนองญัตพยาติกัปปโกติหิปิกะเรกะวาอะเยด้วยตินชาโรภิ่นตอแลอัปปะมิยันยิด้วยไดดาพอพยาติงามะสวนไหนมาโตกาลังเลอะตินฉิทิ้งนิกวาสิจาโลกาละปะโนโลกายกายตนะโลกาอิอโจสีวะอโลกาอติทุกขาราริยังสาเตฉิเลอิงกามิตรจีมาตมิตานินตถาสนิสุญญีหุจะติฐะวะงาเตอสุอนุขะยินโตมุโรโกกะรณโตปะยาภิยันอิตันจุโกอาทุโตมุยาติภิภิเขรันละจิตญะโลอะตะสงละยะณะโลสังวันกุโรอิเปมันเนโตกะโดภวะตะนังจิตัญญาสวายอกโตมุเกยะชาลิภิมหากรุณีกะตะตะตะวะญะยิเวตะเกตุตะนาฉิขิมหากรุณาศีลผิดโตมุโตตะตะนะตะตะวินิยามญาสวาตัตวะอิฉันทาสีปาโลละดองดะกุมังคะละภิณาถะปัญญาทุศีณโญญะพะยาอานะโมโยติปิยังปิยมังโฆลิยวิกะโรยุจุสิกขูจินติอัตถุกะวะตุสิ้นสิมะตุผิดปาสิตะติလောကဓမ္မုံတရားနဲ့စိတ်ဓာတ်ခွန်အားတဲ့ဒီကောင်းစည်းလေးကိုကြည့်လိုက်မယ်ဆိုရင်လူလောကလူတွေကြုံတွေ့နေရတဲ့လောကဓမ္မဟာမုံတိုင်းလိုပြင်းထန်တယ်ဆိုတဲ့အဓိပ္ပာယ်ရှာအဲ့ဒီလိုမုံတိုင်းလိုပြင်းထန်နေတဲ့လောကဓမ္မနဲ့ကြုံတွေ့တဲ့အခါမှာကြံ့ခိုင်တဲ့စိတ်ထားမရှိဘူးဆိုရင်ပြိုလဲသွားနိုင်လဲဆိုတဲ့အိမ်ပဲမျိုးပေါ့နော်အေးလောကတံလို့ဘုရားမြတ်စွာဘုရားတိုင်ခေါ်ထားခဲ့တဲ့လောကဓမ္မဆိုတဲ့တုံမတုံရှိတယ်အင်္ဂုတ္တရနိကေအထက်ကနိဗ္ဗာန်မှာလောကဓမ္မတုံလို့မြတ်စွာဘုရားခေါ်ထားတယ်သူလောကဓမ္မဆိုတဲ့စကားလုံးကိုမြန်မာလိုမပြန်တော့ပဲနဲ့လောကဓမ္မလောကဓမ္မလို့ဒီလိုခေါ်နေကြတော့ လူတိုင်းလူတိုင်းဟာနောကရဏနောကရဏနဲ့ပြောင်းပြီးတော့နေကြတယ်အတိပ္ပယ်ကဘာလို့ဆိုလိုတာတော့ဆိုရင်လောကဓမ္မလောကမှာကြုံတွေ့ရမဲ့သဘာဝတရားများလို့ဒီလိုဆိုလိုတယ်နော်မှန
်ပါ
ပါဓမ္မဆိုတာသဘာဝကိုပြောတာဒီနေ့ကဣဓမ္မဆိုတဲ့စကားလုံးကပါဠိဘာသာမှာအ내အဓိပ္ပာယ်အများဆုံးစကားလုံးပဲဘုရားမြတ်စွာဘုရားလည်းဒီစကားလုံးကိုအသုံးပြုပြီးတော့ဟောခဲ့တာဒီအလွန်များတယ်ချိလေတရဏဂုံထဲမှာဆိုရင်ဓမ္မံတရဏံဂစ္ဆာမိဆိုတဲ့ဓမ္မလို့သုံးခဲ့တာပဲဓမ္မဝိနည်းယလို့ဟောတဲ့ထဲမှာလည်းပဲဓမ္မဆိုတဲ့စကားလုံးကိုသုံးခဲ့တာပဲချိလောကဓမ္မလည်းပဲလောကဓမ္မလို့ဒီလိုသုံးခဲ့တယ်အဲ့ဒီဓမ္မဆိုတဲ့စကားလုံးဟာအတိတ်ရဲ့အကျယ်ဆုံးနဲ့အများဆုံးစကားလုံးဖြစ်တယ်။ဒါကြောင့်မလို့ဒီစကားလုံးကိုဘာသာပြန်ဖို့အလွန်ခက်တဲ့အတွက်ကြောင့်ဒီကနေ့ဘုရားရဲ့တရားတော်များကိုဘာသာပြန်တဲ့ပုဂ္ဂိုလ်တွေကဓမ္မဆိုတဲ့စကားလုံးကိုဘာသာမပြန်ကြတော့ဘူး။ပါမမဲဓမ္မလို့ပဲထားလိုက်ကြတော့လေ။ဘာဖြစ်လို့ဓမ္မလို့ထားတယ်လို့ဆိုရင်အတိတ်တွေမိအောင်မပြနိုင်လို့ပါနော်။မှန
်ပါဗျာ
။ဘာဖြစ်လို့လို့ဆိုဒီစကလုံးလေးတစ်လုံးကိုကအတိတ်တွေညောင်များစွာထက်တယ်။ထက်နေသည့်အတွက်ကြောင့်ဆိုင်ရဆိုင်ရစကလုံးဆက်သွဲတဲ့အတိတ်တွေတွေနဲ့မိအောင်ပြန်လို့ဆိုတာအလွန်ခက်ရဲ့နေ။ဒါကြောင့်မလို့ဘာသာမပြန်ပဲနဲ့ထားတဲ့စကားလုံး untranslated word of call ဘာသာမပြန်တဲ့စကားလုံး哦ဘာသာမပြန်နေပဲလို့လောကလူတွေဘုရားတရားတော်တွေကိုလေ့လာနေကြတဲ့ပုဂ္ဂိုလ်တွေမြန်မာပြည်ကပုဂ္ဂိုလ်တွေရောနိုင်ငံခြားပုဂ္ဂိုလ်တွေရောဓမ္မဆိုတဲ့စကားလုံးကိုသိနေကြပြီဓမ္မဆိုတဲ့စကားလုံးကိုသိလို့ဒီကနေ့ကမ္ဘာမှာဓမ္မဆိုတဲ့စကားလုံးကိုတွင်တွင်သုံးပြီးတော့နေကြတယ်။အင်္ဂလိပ်ကလည်းဘာသာမပြန်တော့ဘူး။ဂျာမန်တွေကလည်းဘာသာမပြန်တော့ဘူး။လေသာလန်ကလည်းဘာသာမပြန်တော့ဘူး။တခြားဘာသာစကားတွေကအလုံးကလည်းဘာသာမပြန်ကြတော့ဘူး။ဓမ္မလို့ပဲဒီလိုသုံးကြတယ်။တို့တော့ဒီစကားလုံးမှာဘုရားရဲ့တရားတော်တွေကိုဒီစကားလုံးနဲ့တည့်ရသုံးနဲ့သုံးပြီးတော့ရေးသားတဲ့စာအုပ်တွေထဲမှာ spelling လို့ခေါ်တဲ့စကားလုံးစလုံးပေါင်း2မျိုးရှိနေတယ်။ပါဠိစစ်စစ်စလုံးပေါင်းတဲ့ပုံစံတွေကတော့ D H A W M A နဲ့ပေါင်းနေဓမ္မဆိုတဲ့စကားလုံးဒါပါဠိစစ်စစ်တို့တော့ဒီစကားလုံးပဲတက္ကနဘာသာလို့လည်းခေါ်တယ်သူရဲ့စကားလုံးအတန်းပြောမယ်ဆိုရင်စန်စကရစ်လို့ခေါ်တဲ့အိန္ဒိယနိုင်ငံမှာဒီနေ့ကျမ်းစာတွေမှာအသုံးပြုတဲ့ဘာသာစကားတစ်ခုရှိတယ်အဲဒီစန်စကရစ်ဆိုတဲ့ဘာသာစကားနဲ့ဘာသာပြန်တဲ့ပုဂ္ဂိုလ်တွေကတော့စန်စကရစ်စလုံးကိုအသုံးပြုပြီးစွဲလင်းဘယ်လိုပေါင်းလို့ဆိုရင်ဓမ္မလို့ကြံတယ် D H A R M A ဒီလိုပြန်တာเนาะဒီလိုစလုံးရေးကြတယ်ဘယ်လိုပဲရေးရေးဓမ္မလို့ပဲသုံးသုံးဓမ္မလို့ပဲသုံးသုံးဒီစကားလုံးရဲ့အတိတ်ကအတူတူပဲလို့ဒီလိုမှတ်ရအောင်အဲ့တော့ဒီနေရာမှာဓမ္မဆိုတာသဘာဝကိုဆုံးလို့တယ်တဘာဝဆိုတာသူ့မှာဆိုင်ရဆိုင်ရမှတ်သားเสียသူ့ရဲ့ကိုယ်ပိုင်အနေထားလေးရှိတယ်ကိုယ်ပိုင်တဘာဝတရားလေးတောက်ဘာဝတောက်ဆိုတာမိမိရဲ့ဘာဝအခြေခံမှတ်သားเสียအချက်ကလေးတွေအင်္ဂလိပ်လိုတော့ the individual လို့ individual characteristicသောဘုံနေချာလို့ဒီလိုဆိုတာပေါ့ဒီနေရာမှာလည်းလောကဓမ္မဆိုတာလောကရဲ့သဘာဝကိုပြောတာ ယောသဗျာကဒီလောကရဲ့သဘာဝကိုရှင်းပြလို့ဆိုပြီးတော့ဒီလောကဓမ္မတော့မှာဟောတာဒါမြန်မာပိဋကတ်ဒီကြားထဲမှာလောကရန်ရှင်းပြဆိုတာကတော့လူတိုင်းလူတိုင်းသိကြတဲ့ပေါ်ရှိတယ်အဲ့ဒီမှာမြတ်စွာဘုရားကလောကဓမ္မလောကံအနုပရိဝတ္တံတိအဲ့ဒီလောကရဲ့သဘာဝတရားတွေကလောကနောက်အစင်မပြတ်လိုက်နေတယ်တဲ့တပံအပြာအားဖြင့်လောကောသလောကဓမ္မံအနုပရိဝတ္တိတဲ့လောကကလည်းလောကရဲ့သဘာဝနောက်အမြဲလိုက်နေတယ်လို့ဒီလိုပြောတော့လောကသားတဲ့ဟောဒီလောကရဲ့သဘာဝတွေဟာအပြန်အလှန်ဆက်သွယ်နေတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတယ်နော်အပြန်အလှန်ဆက်ဆက်နေတယ်လောကဆိုတာပါဠိစာပေမှာတဏ္ဍလောကရှိတယ်သင်္ခါရလောကရှိတယ်ဩကာသလောကရှိတယ်တဏ္ဍလောကဆိုတာသတ္တဝါတွေအားလုံးကိုရည်ညွှန်းပြီးတော့ပြောတယ်စကားတဏ္ဍလောကသင်္ခါရလောကဆိုတာတက်ရှိတက်မဲ့အာလုံးချုပ်ပြီးတော့အကြောင်းတရားတွေကဖန်တီးပြုလုပ်ထားလို့အကြောင်းတရားတွေပေါ်မှာမိတီပြီးတော့ဖြစ်နေတဲ့အရာမှန်တရားကိုချုံငုံပြီးတော့ခေါ်တဲ့သဘောသင်္ခါရလောကဩကသလောကဆိုတာတက်ရှိတတ္တဝါတွေရောတက်မဲ့အရာတွေရောတည်ရှိရာလောကပုံကိုဩကာသလောကလို့ခေါ်တယ်။အဲ့ဒါကြောင့်မို့တဏ္ဍလောကသင်္ခါရလောကဩကာသလောကလို့ဒီလိုလောက၃မျိုးထဲမှာအခုလောကဓမ္မမှာသုံးထားတဲ့လောကကတဏ္ဍလောကသက်ရှိတ္တဝါတွေကိုရည်ညွှန်းပြီးတော့ပြောတယ်လို့ဒီလိုမှတ်ရအောင်နော်။မှန်ပါပါဘုရား။အေးသက်ရှိတ္တဝါတွေရဲ့သဘာဝရှင်မျိုးရှိတယ်။သက်ရှိတ္တဝါတွေကြုံတွေ့ရတဲ့တသိတ္တဝါရီနေထိုင်တဲ့ကမ္ဘာလောကကြီးမှာသို့မဟုတ်တသိတ္တဝါရီကြုံတွေ့နေရတဲ့အတွေ့အကြုံဟာရှင်မျိုးရှိတယ်။အဲ့ဒီရှင်မျိုးကဘာလို့ဆိုရင်လာဘောကုလဇဏရတာအလာဘောကုလဇဏမရတာရသောအချမ်းအယံရှိတာသို့မဟုတ်ကျောသောတာထင်ရှားတာအာရတော့အချမ်းရန်ကင်းမဲ့မကျော်သောဘူးနေတာရှုပ်ချကဲ့မှုကိုခံရတယ်ပတန်တာချီးမွမ်းခံရတယ်ဒုက္ခကိုယ်စိတ်နှစ်ပါးချမ်းသာတယ်ဆင်ပြေတယ်ဒုက္ခကိုယ်စိတ်နှစ်ပါးမချမ်းသာဘူးဆင်းရဲတယ်ဆင်မပြေဘူးဟောအလုံးပေါင်းလိုက်တဲ့အခါကျတော့လောကရန်ရှင်မျိုးတဲ့လောကမှာတတ္တဝါတွေကြုံတွေ့နေရတဲ့သဘာဝတရားတတိယမြင်ပြောမယ်ဆိုရင်လူသားတွေကြုံတွေ့နေရတဲ့သဘာဝရှင်မျိုးရှိတယ်လို့ဒီလိုပြောတာအဲဒီသဘာဝရှင်မျိုးသည်တတ္တလောကကိုအမြဲတမ်းဆက်သွယ်နေပြီးတော့တတ္တလောကကလည်းအဲ့ဒီရှင်မျိုးနဲ့အမြဲတမ်းဆက်သွယ်မှုရှိနေတယ်တဲ့အဲ့ဒါလို့အမြဲတမ်းဆက်သွယ်မှုရှိနေတဲ့မတည်ငြိမ်တဲ့အနေအထားကြီးနဲ့ပတ်သက်ပြီးတော့စိတ်ထက်တည်ငြိမ်မှုရှိအောင်ကြိုးစားဖို့ဟာဒါကိုယ့်ရဲ့အလုပ်ပဲ။လောကထဲမှာနေရင်တော့ဒေါသရန်ရှင်မျိုးတစ်မျိုးမျိုးတို့ကြုံတွေ့နေမှာကြီးပဲလူတိုင်းလူတိုင်းမကြုံတွေ့တဲ့လူမရှိဘူး။မြတ်စွာဘုရားကိုရောင်မြတ်ကြီးနဲ့လောကရန်နဲ့ကြုံရတာပဲ။ရှင်သာရိပုတ္တရာရှင်မောကလန်စားတဲ့ယန္တာတွေနဲ့လောကရန်နဲ့ကြုံတွေ့ရတာပဲ။မြည်သည့်ပုဂ္ဂိုလ်မြည်သည့်တတ္တဝါဖြစ်စေလောကထဲမှာနေရင်တော့လောကရဲ့သဘာဝနဲ့ဆက်ဆက်နေမှာပဲလို့ဒါပြောတာနော်။မှန်ပါပါ။အဲ့ဒါလို့ဆက်ဆက်နေတဲ့အခါမှာမဆက်ဆက်ရအောင်လုပ်လို့မရဘူး။ရပါမလား။မရပါဘူးခင
်ဗျာ။
ဒီလောကရဲ့သဘာဝတွေကိုဖြောက်ဖြစ်ပြလို့တော့မရဘူးကိုတော့နိုင်တာဘာတော့ဆိုရင်ကြံ့ခိုင်တဲ့စိတ်ထားဒါကိုလုံးလို့ရတာပဲ
ဟုတ်ပါပါ
အဲ့တော့ကိုလုံးလို့ရတာကိုလုံးအောင်ပဲလို့ဆိုလို့တယ် ဒီတိုင်းတိုင်းတော့ပြောနေကြတာပဲလောကဓာတ်လောကဓာတ်နဲ့ပြောနေကြတယ်ထိုလောကဓာတ်နဲ့ကြုံတွေ့တဲ့အခါစိတ်နေစိတ်ထားဘယ်လိုထားရမလဲဆိုတော့သိဖို့အရင်ချေဦးလား
ရေးပါခင်ဗျာ
အဲ့လိုသိနေတာဒီပင်နဲ့ဓမ္မ practice သိပြီးတော့လက်တွေ့ကျင့်သုံးတာဟာဓမ္မ practice တရားကိုကျင့်သုံးတယ်လို့ခေါ်တာအဲလောကရာနဲ့ကြုံတွေ့လာလို့ရှိရင်ဘယ်ပုံပဲနည်းနှလုံးသွင်းရမလဲဆိုတာဟာအရေးကြီးဆုံးပဲတဲ့လောကရာကတော့ကြုံပါပဲပါပါဗျာကိုလိုချင်တာရတဲ့အခိုင်အမာတွေရှိတယ်အောင်မြင်တယ်ကြီးပွားတယ်လိုချင်တာကုန်ရတယ်လာဘဆိုတဲ့နံပါတ်၁လောကရာကိုပဲကြည့်လူတွေမှာတစုံတစ်ခုရလို့မှုနဲ့ကြိုးပမ်းအထောက်နေကြတယ်အလုံးတိုင်းတိုင်းဟာရလို့မှုနဲ့ကျိုးပန်းအထောက်ပေးကြတာရှိတယ်။ဘာကိုလာရလို့မှုရှိတယ်လဲဆိုရင်ချမ်းသာဒုက္ခချမ်းသာပျော်ရွှင်မှုကိုရလို့ကြတယ်လူတိုင်းလူတိုင်းဟုတ်လား
ပါပါပါဘု
ရား။အဲ့ဒီချမ်းသာဒုက္ခကိုရလို့ရေးကျိုးပန်းအထောက်ပေးကြတာကျိုးပန်းအထောက်တဲ့အခါတစ်ခါတည်းရန်ကြတော့ရတယ်တစ်ခါတည်းရန်ကြတော့မရဘူး။ဒါကအခြေအနေတစ်ခုကိုခြုံပြီးတော့ပြောတာကဲစီးပွားတစ်ခုလုပ်တယ်ဝိจิตနာမြောင်များစွာရချင်တယ်ပတ်စံနေရဖို့လုပ်တယ်ကြိုးစားတယ်အလုပ်ကံကောင်းနေရှာတယ်ရလာတဲ့အချိန်မှာကြိုးပမ်းအထုတ်တယ်ဟောအထုတ်တယ်တစ်ခါတလေကျတော့မရဘူးတစ်ခါတလေကျတော့ရတယ်ဟုတ်ကဲ့လားမှန်ပ
ါပါဗျာ
တစ်ခါတလေကျတော့ဆုံးရှုံးမှုနဲ့တောင်ကြုံပါသေးတယ်အေးရတဲ့အခါရှိတယ်လို့မရတဲ့အခါရှိဘာပဲဖြစ်ဖြစ်ရကျင်လို့ဂျိုးပန်းရကျင်လို့ဂျိုးပန်းလို့ရလာလို့ရှိရင်သူ့ရဲ့စိတ်ကပဲလိုတော့ဆိုရင်ရကျင်တာရလို့ရှိရင်ကလေးလေးဘဝကစပြီးရကျင်တာရရင်မပြောကြဘူးလား
ပြောပါဗျာအ
ေးကလေးလေးတွေဆိုရင်ကြည့်လေသူတို့လည်းလောကရန်ခံရတာပဲသူတို့ရကျင်တာလေးရပြီဆိုရင်ပြောတာတဲ့အဲ့ဒီပြောတာလေလောကရဲ့သဘာဝတရားမုံတိုင်းနဲ့တိုက်လိုက်လို့သူကလှုပ်သွားတယ်လို့ခေါ်တယ်မှန
်
ပါဗျာအေးလူတွေကတော့ဒီလိုမဟုတ်ဘူးအစိုးလောကရန်နဲ့ဂျုံပြီဆိုညီးကြတယ်လောကရန်နဲ့ဂျုံလို့လောကရန်နဲ့ဂျုံလို့ဆိုပြီးတော့ညီးကြတယ်ကောင်းတာလေးနဲ့တွေ့ပြီဆိုရင်မိတ်နေတာလောကရန်မှတော့မသိဘူးပြောလည်းမပြောတော့ဟုတ်ကဲ့မှန်ပါဗျ
ာ
အောင်မြင်ကြီးပွားနေရင်လောကရန်လို့မထင်ဘူးအဲ့ဒါနဲ့လောကရန်ပဲမှန်ပါဗျာအေးအောင်မြင်ကြီးပွားနေလို့စိတ်ကလေးကလှုပ်ရှားပြီးတော့မာမာနတွေတက်ကြွပြီးပျော်လို့ရှင်လို့ဒီလိုဖြစ်နေတာဟာလေဒါလောကဓာတ်လို့ခေါ်တယ်လောကဓာတ်ကိုမခံနိုင်လို့ကြံ့ခိုင်တဲ့စိတ်ဓာတ်မရှိဘူးလို့ပြောရမှာအောင်မြင်ကြီးပွားမှုရလာလို့ရှင်ဘာဖြစ်ရအောင်မြင်ကြီးပွားမှုရလာလို့ရှင်လည်းပဲစိတ်ဓာတ်တက်ကြွမှုတွေမာမာနတွေမဖြစ်စေရဘူးတဲ့စိတ်ဓာတ်ဟာတသမတ်ထဲတည်ငြိမ်နေတဲ့စိတ်ဓာတ်မျိုးဖြစ်ရမယ်လို့ဒီလိုဆိုလိုတာเนาะမှန်ပါပ
ါဗျ
ာအဲ့ဒါလို့မဟုတ်ဘဲနဲ့အေးငါလူလူစကူရှိသေးလားကိုလို့ချင်တာတွေအကုန်လုံးကိုရချင်တာတွေအကုန်ရပြီးပျော်လိုက်တာဟောစိတ်ဓာတ်တွေတက်ကြွဘယ်သူမှတော့လူမထင်ဘူးကိုလို့တာအကုန်ရတယ်ဆိုပြီးတော့ဟောလာဘတော့ကရံရလာပြီဆိုလို့ရှင်မောက်မာလာတယ်တက်ကြွလာတယ်လူတွေဟာခြေပြားထောက်လာကြတယ်ဒါလောကရန်မခံနိုင်တာလို့ခေါ်တယ်။မှန်ပါဗျာ
။
ဒါပေမဲ့အများစုကဒါကိုလောကရန်လို့မသတ်မှတ်ဘူး။အေးကောင်းပြီလိုချင်တာတွေမရဘူး။ကလေးလေးမုံတောင်းတယ်မရဘူး။ဘာဖြစ်လဲငိုတယ်။ဟုတ်ကဲ့။မှန်ပါဗျ
ာ။
အဲ့ဒီကလေးလေးငိုတာတော့ငိုတာလို့မုံမရလို့ငိုတာ။ဟောလူကြီးတွေကြတော့တစုံတစ်ခုပျက်စီးဆုံးရှုံးပြီ။ဆိုလို့ရှိရင်စိတ်ဓာတ်တွေကြာဒါလောကရဏ
။
ကိုလိုချင်တာမရတော့ဘူးဆိုလို့ရှိရင်စိတ်ဓာတ်တွေညှိုးငယ်ပြီးနောက်ဆုံးမှာကိုယ့်ကိုယ်တတ်သိတဲ့လူတွေတောင်မှပဲစိတ်မထိန်နိုင်ရင်ဖြစ်သွားတယ်နော်။မှန
်ပါပါဗျာ
။ဒါလောကရဲ့သဘာဝအတိုင်းဖြစ်တာကိုစိတ်ကလိုက်ပြီးတော့လှုပ်ရှားတာ။မုံတိုင်းတံကိုမခံနိုင်သလိုပဲတဲ့။ရတယ်ဆိုတာလည်းမုံတိုင်းပဲမရဘူးဆိုတာလည်းမုံတိုင်းပဲကိုယ်စိတ်ကလားတိုက်ခိုက်တာလေကြည့်ရအကုန်လုံးအဲ့ဒီတိုက်ခိုက်တဲ့အခါမှာရတာကလာပြီးတော့လာဘဆိုတဲ့လောကရန်တိုက်ခိုက်နေပဲမမနာရီမတဲကြွားဖို့ အလာဘမရဘူးဆိုတဲ့လောကရဏတာတိုက်ခိုက်လို့ရှိရင်လည်းစိတ်ဓာတ်မတုံလို့ပဲနဲ့စိတ်ဓာတ်မကြဘူးအဲ့ဒီလိုတည်ငြိမ်တဲ့စိတ်ထားကိုထိန်းထားနိုင်ပြီဆိုမှကြံ့ခိုင်တဲ့စိတ်ထားဒီလိုဖြစ်တာနော်မှန
်
ပါဗျာပဂတိလေတိုက်လာပြီဆိုလို့ရှိရင်တိပင်းကြီးတွေကငြိမ်းထိုးနေကြတာပဲသိက္ခိုင်းတွေကငြိမ်းထိုးဘာဖြစ်လို့လဲဆိုလို့ရှိရင်အတိုက်မခံနိုင်တာမှန်ပ
ါဗျာ
သမန္တိလေးတိုင်ရင်ကိုတစ်ခက်တွေကတစ်ပင်တွေကလှုပ်ရှားလာတစ်ကြီးမားတဲ့နေကြီးတွေတိုက်လာပြီဆိုလို့ရှိရင်တော့တစ်ပင်ကအမြင့်ကထောင်ပြီးတော့လဲသွားတယ်မုံတိုင်းရဲ့တန်းမုံတိုင်းရဲ့တန်းလူတွေမှလည်းအတူတူပဲလာဘဆိုတာနည်းနည်းရတာတစ်မျိုးအများကြီးရတာတစ်မျိုးမုံတိုင်းလိုပဲပြင်းထန်တဲ့ဟာရှိတယ်လို့မပြင်းထန်တာလည်းရှိတယ်နော်
ပါ
ပါဥမာလေးမလေးရတာနဲ့သိမ်းမပထောင်ရတာနဲ့မတူပြန်ဘူးအဲ့လိုလာဘရတဲ့အခါအဲ့တော့သိမ်းတထောင်လောက်ရရင်ပုံပြီးတော့သူကတိုက်ခိုက်မှုကပြင်းထန်တယ်လို့ပြောအောင်အေးတပင်တပင်ဟာကြံ့ခိုင်မှုအားနည်းလေးလေးမုန်တဲ့အတန်းကိုခံရလေနောက်ဆုံးမခံနိုင်တော့ဘာဖြစ်သွားပြူလဲသွားကဲတောင်ကြီးတွေကြတော့ချိလိုက်ဘာလာခဲ့လာခဲ့ကြောင်သားအပြည့်နဲ့ရှိနေတဲ့တောင်ကြီးတွေကြတော့လေမုန်တိုင်းသေးသေးတိုင်လည်းမလှုပ်ဘူးပြင်းပြင်းထန်ထန်ကြီးတိုင်လည်းမလှုပ်ဘူးကြမ်းခိုင်နိုင်တယ်ဒါဆိုမြားကလောကရန်နဲ့ပတ်သက်လာလို့ရှိရင်အဲ့ဒီကြောက်အတိပြီးတဲ့တောင်ကြီးတို့ကြမ်းခိုင်တဲ့စိတ်ဓာတ်မျိုးရအောင်မွေးရမယ်လို့ဟောတယ်နော
်
လောကရန်ကိုရှောင်ပွင့်ရမယ်လို့မဟုတ်ဖြစ်လည်းမဖြစ်နိုင်ဘူးလောကရန်ကိုရှောင်ပွင့်တဲ့နေရှိလည်းမရှိဘူးလောကကြီးကထွက်ပြေးလို့လည်းမရဘူးတချို့ကထင်တယ်လောကကြီးလောကရန်နေတွေ့လို့လောကကြီးကထွက်ပြေးရင်နှုတ်ပြောင်းသွားလိမ့်မယ်အဲ့ဒီအတွေ့အကြုံတွေ့တဲ့လူတွေဘာပြောလို့ဆိုတေးအေးတာပဲလို့ပြောကြသေးတယ်နော်မှန
်
ပါဗျာဘယ်အေးမလဲတေးတဲ့နောက်မှာပိုးဆိုးမယ်အခုရရှိထားတဲ့လက်ရှိဘဝလေးကဘုရားမန္တရားမန္တန်ငါမန္တိတွေတရားထုတ်လို့ရသေးတယ်။တည်သွားပြီနောက်ဘယ်ရောက်မှလည်းမသိပဲနဲ့ဘလို့လို့အေးဘလို့နော
်။
မှန်ပါဗျာ။အေးနဲ့။နောက်ဘဝကိုပြီးတော့စိတ်မအေးရသေးဘူး။ဘာဖြစ်လို့စိတ်မအေးရ Grandy မှမရှိသေးတာ။ကို့မှာ Grandy ရှိနေသေးရင်တော်တာပေါ့နော်။မှန
်
ပါဗျာ။အေးဒါကြောင့်မလို့ကိုယ်လုံးဝမဲ့လောက်ကပါတော့ဆိုရင်စိတ်ထကြံ့ခိုင်အောင်ထားဖို့အကြံ့ခိုင်အောင်ထားဖို့ဆိုဘလို့နီးနဲ့ထားရမလဲကြံ့ခိုင်အောင်ထားတဲ့နီးရသော်ပြားကအဲ့ဒီတုတ်တံမှာပေးထားတာကြံ့ခိုင်အောင်ထားတဲ့နီးကဘယ်လိုလုံးတစရခုကိုကျွားအားထုတ်လို့ရတာပြီလာဘဆိုတဲ့လောကရန်နဲ့ဂျုံတွေ့လာပြီတစရခုကျွားအားထုတ်လို့မရဘူးဆိုရှယ်ဒီနာမှုတွေနဲ့ဂျုံလာတယ်အလာဘဆိုတဲ့လောကရန်မုံတိုင်းနဲ့ကျုံလာတယ်ဆိုရင်အခုအခါနှလုံးသွင်းတရားနဲ့ရသော်ရအစဉ်ကျင်မှုအခြေခံပေးတယ
်မှန်ပါ
ဘယ်လိုစဉ်းစားရမလဲ။အော်ဘာလို့ကျင်နာနေတော့ရပြီ။ရလာတဲ့ဟာထာဝရလားတခဏလားစဉ်းစားလိုက်တဲ့အခါအဖြစ်ပေါ်လာတယ်လောကမှာထာဝရဆိုဘယ်ဟာမှမရှိဘူးတခဏလေးတွေရှိပဲဟုတ်ကဲ့လားမှန
်ပါဗျာ
အေးငါလိုချင်တာတွေရလာပြီလာဘဆိုတာအောင်းအောင်းမြင်မြင်ငါရလာပြီငါရလာတဲ့လာဘတခဏလားထာဝရလားဆိုတော့တခဏပဲအနိစ္စမြဲတဲ့သဘောမရှိဘူးဝိပရိနာမဓမ္မရထားတဲ့အခြေအနေတစ်ခုကနေမရဘူးဆိုတဲ့အခြေအနေတစ်ခုပြောင်းလဲသွားနိုင်နေတယ်အညတဘာဝဓမျိုးတစ်ခုဖြစ်သွားနိုင်သေးတယ်ငါထင်ထားတဲ့အတိုင်းမဖြစ်နိုင်ဘူး။ဟောဒီလိုတွေးပြပါတဲ့ကျက်ဆောင်ဗျာ
။မှန်ပါဗျာ
။တဏ္ဍာန်ပုရုဇဉ်ပုဂ္ဂိုလ်တွေကအဲ့ဒီလိုမတွေးဘူးတဲ့။မတွေးဘူးဆိုတော့သူကရလာတဲ့လာဘဆိုတဲ့လောကရန်နဲ့ကြုံလိုက်တာနဲ့တပြိုင်တည်းဘာဖြစ်သွားတော့ဆိုရင်ဟေးငါလုံးလူစုဘူးရှိသေးလားဆိုပြီးတော့မြောက်ကြွားမြောင်းကြွားနဲ့မာမနာတွေဖြစ်လာလိုက်တာ။ကိုယ်လူကအမြင်ကတည်းလူကအမြင်ကရတာကိုအကြောင်းပြုပြီးတော့မာမနာတွေတက်လာမန္တာမာမနာတွေတက်လာပြီးတော့စိတ်ဓာတ်ကကိုယ့်ကိုယ်သိအထင်ကြီးပြီးတော့
နောက်ဆုံးပြန်တော့တုံးလိုက်ဖြုံးလိုက်နဲ့ရလိုက်တာတွေကုံသွားပြန်တော့နောက်ဆုံးမှာမရတဲ့ဘာမှမရှိတဲ့အခြေအနေတစ်ခုပြန်ရောက်သွားပြန်တော့နော
်
အေးမရတဲ့အခါကျတော့လည်းမစဉ်းစားဘူးငါကံနဲ့ဆိုးလိုက်ပါပြီးတော့တယ်လို့ဒီလိုတွေးပြန်တာငါကံကိုဆိုးတာကံဆိုးတာလောကကြီးမှာမနေတာကောင်းပါလေဆိုတော့နောက်ဆုံးကိုကိုတတ်သေးတာတို့ရင်ထုမနာဖြစ်ပြီးငိုလာတို့စိတ်တက်တွေကြနေတာတို့အစိတ်တောင့်တာတို့မဖြစ်လာဘူးလား
ဖြစ်ပါပါဘုရားအ
ေးစိတ်တက်ကြန့်ခိုင်မှုကိုတတိမထားတဲ့ပုဂ္ဂိုလ်ဒီမှာလောကမှာကြုံတွေ့ရတဲ့သဘောဝတရားတွေထဲမှာသူတို့ကထပ်ဆင့်ပြီးတော့ဒုက္ခတွေကိုဖြစ်စေကြတာပဲ
မှန်ပါ
ဘုရားအဲ့ဒါကြောင့်မလို့မြတ်စွာဘုရားကစဉ်းစားတဲ့ဒီစုံတခုအောင်မြင်မှုကိုရလာလို့ရှိရင်လည်းဩဒီရတယ်ဆိုတာလေးကမြဲတဲ့အရာမဟုတ်ဘူးတခဏလေးသာဖြစ်တယ်ပြောင်းလဲသွားနိုင်တယ်အခြေအနေတခုကပျက်စီးသွားနိုင်တယ်ငါဘာလုပ်တဲ့လဲလုပ်တဲ့အလုပ်ကငါလုံးဝပဲရလာတာအတွက်ငါဘလို့အကျိုးရှိအောင်သုံးချမလဲဟောဒီလိုစဉ်းစားပါတဲ့မရဘူးဆိုလို့ရှိရင်လည်းဒီလိုပဲစဉ်းစားအေးမရဘူးဆိုတာလည်းတခဏပဲအခြေအနေမပေးသေးလို့မရတာအခြေအနေပေးလိုက်ရင်ရမှာပေါ့မရလို့ရှင်ရှိရတဲ့ငါရောင်ရဲရထပ်ပြီးတော့ကြိုးစားရမယ်မရဘူးဆိုတာလဲနေစာထာဝရမဟုတ်ဘူးအနေစာတခဏများသာဖြစ်တယ်မမြဲတဲ့သဘောတစ်ချိန်ကျပြောင်းလဲလာအောင်မှာပဲလို့ဆိုပြီးတော့ကိုယ်စိတ်လေးကိုအခုပြန်ထိန်းတယ်အဲ့တော့ရလာတာကိုအကြောင်းပြုပြီးတော့မမနာတွေမဖြစ်ဘူးစိတ်ဓာတ်တွေမတက်ကြွဘူးမရတာကိုအကြောင်းပြုပြီးတော့စိတ်ဓာတ်တွေစိတ်ဓာတ်တွေကြာပြီးတော့ depression ဆိုတာမဖြစ်ဘူးပေါ့နော
်မှန်ပါပါဘုရား
အဲ့ဒါကိုချက်ခံတဲ့စိတ်ထားလို့ပြောတာဒီစိတ်ဓာတ်မျိုးကသူ့ဟာသူ့အလုံးလုံးတော့ဖြစ်လာမှာမဟုတ်ဘူးကိုယ်ကိုယ်တိုင်ကလေ့ကျင့်ရအခုပြောတဲ့မြတ်စွာဘုရားကဒီလိုစဉ်းစားလို့ပြောတာဒါဒီသုတ်တံမှာတစ်ခုဟောထားတာနော်ဒီလိုစဉ်းစားပါနောက်တစ်ခုစဉ်းစားတဲ့နေနေတစ်ခုကဘယ်လိုလုပ်တော့အေးလာဘဆိုတဲ့ရတဲ့လောကရန်နဲ့ဂျုံလာတယ်အောင်မြင်ကြီးပွားလာလို့ရှိရင်ဘယ်လိုစဉ်းစားရမလို့ဆိုအေးအောင်မြင်ကြီးပွားနေတာကိုငါဝမ်းသာပြီးတော့မမနာတွေတက်ကြွပြီးတော့ဒီလိုနေပဲဆိုလို့ရှိရင်ဘေးကလူတွေကလည်းငါ့ကိုအမြင်ကပ်လာနိုင်တယ်ငါမငါငါလဲတစုံတစ်ခုအကျိုးရှိတဲ့အလုပ်ကိုလုပ်ရမယ်ဆိုတဲ့အသိဉာဏ်တွေလည်းငါမှာရှိမှာမဟုတ်ဘူးဒါကြောင့်မလို့ဒါတွေဟာအထင်ကြီးစရာလည်းမလိုဘူးရလာတဲ့အချိန်လေးမှာငါဘာကိုအကျိုးရှိအောင်လုပ်မယ်ဆိုတဲ့အကျိုးရှိအောင်လုပ်တဲ့နေနေ့တစ်ခုကိုစဉ်းစားဆင်ခြင်ပြီးတော့အကျိုးရှိအောင်ပဲလုပ်တဲ့နေ့တဲ့ဟုတ်ကဲ့လားမှန
်ပါပါဗျာ
မရလာဘူးဆိုလို့ရှင်လည်းအေးမရလာတာအတွက်စိတ်ပြက်နေတာဟာအဖြေမဟုတ်ဘူးစိတ်ပြည့်နေသည့်အတွက်ကြောင့်ရလာမှလည်းမဟုတ်ဘူးဒါကြောင့်မလို့ငါအခြေအနေမပေးသေးလို့ရနိုင်တဲ့အနေအထားတွေငါမှမရှိသေးလို့ဘယ်ဘက်ကငါမှချုံရင်းနေတယ်လဲဆိုတော့ချုံရင်းတဲ့ချုံရင်းချက်ကိုဖြည့်အဖြည့်အနေနဲ့ရှာပြီးတော့မရပါသေးတဲ့ကြောင့်စိတ်ဓာတ်မကျပဲနဲ့အဖြည့်ရှာပြီးတော့ရအောင်ကြိုးစားတာဒါမှန်ကန်တဲ့နေတဲ့တစ်ခုပဲဟုတ်ပါ
တော့ငါမှပါ
เออเดี๋ยวจะบอกโลกรันสระโกโลจินดาริยะลาเองเนี่ยโลกรันมั้ยโกโลจินดาไม่อยากรู้ส่วนเลยโลกรันมั้ยลาภโลกรันอลาภโลกรัน
อลาภ
ครับยตะอายตะสระตะคาเตียนจักรู้สิงโกมาอชวยอญันเนี่ยอปองอเถนเนี่ยเปียวๆบ้าๆดีรู้เนี่ยได้อแห่สิตะคาตะเลจักรู้ไม่ใช่กูก็เอาเตียวแท้งงุ๊ดဟုတ်ဒီလိုလည်းဖြစ်တတ်သေးတယ်เนาะအေးအချမ်းရံများတဲ့ခါရှိတယ်လို့အချမ်းရံမရှိတဲ့အခါမှာလည်းလူကအချမ်းရံများလို့ရှင်အတိုင်းဝိုင်းများလို့ရှင်စိတ်ဓာတ်ကတစ်မျိုးအတိုင်းဝိုင်းမရှိဘူးတယောက်တည်းဘယ်သူမှအဖက်မလုပ်ကိုယ်မပေါင်းတော့ဘူးဆိုရင်စိတ်ဓာတ်ကတစ်မျိုးဖြစ်သွားမှာမှန
်
ပါဗျာအဲ့ဒါအကြခိုင်တဲ့စိတ်ထားမဟုတ်ဘူးတဲ့အချမ်းရံနဲ့နေလို့ရှင်လည်းဩဒီအချမ်းရံနေငါနဲ့အတူတကွာနေတဲ့ပုံကိုယ်လေးပေါ်မှာကောင်းချိုးကိုငါမလုပ်ပြရမလဲသူတို့ရဲ့ကောင်းချိုးငါဘာအကျိုးပြုနိုင်တယ်လဲဟောစင်လားအချမ်းရံမဲ့လာပြီဆိုလို့ရှိရင်တယောက်တည်းနေတဲ့အခါကြလို့ရှိရင် ော်တရားနှလုံးသွင်းလို့ငါမှာအချိန်လေးရလိုက်တာငါလုံးချင်တာလေးကောင်းအောင်မို့လို့လို့ရတယ်ဆိုဟောဒီလိုစဉ်းစားလိုက်လို့ရှင်စိတ်တကြတဲ့ရာရှိပါ့မလား
ရှိပါပါဘုရား
မရှိဘူးအဲ့လိုမတွေးပဲနဲ့အော်ငါစီသူမှမလာကြဘူးငါတယောက်တည်းပြစ်ထားတယ်ဆိုရင်စိတ်ထဲမှာဟောလုံးလိဖြစ်လာလူတွေမှာလုံးလိဖြစ်လာရင် depression ဖြစ်ပြန်တယ်ညာတော်အဖြစ်နိုင်ငံသားတိုင်းပြည်တွေမှာဟောဒီလုံးလိဖြစ်ပြီးတော့တကိုယ်ကြီးနေရလို့ depression ဖြစ်တဲ့လူတွေအများကြီးရှိတယ်เนาะဗမာပြည်မှာအဲ့ဒါအဖြစ်နေတယ်ဘာဖြစ်လို့လို့ဆိုတော့ဘုရားတရားတော်နဲ့မြန်မာလူမျိုးတွေရဲ့ဒီ tradition နဲ့ custom တွေတို့လူတွေရဲ့အလေးအချင်တွေကြောင့်မလို့ပမာဏီမှာတိတ်ပြီးတော့လုံးလိမဖြစ်ကြအထူးသဖြင့်အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေဆိုရင်ဟိုးအနောက်တိုင်းနေပါဆိုရင်တကယ်လုံးလိဖြစ်တယ်ဘုန်းကြီးတို့ဂျာမနီသွားတယ်ဟိုဖာအိုဘိုးကြီးတွေလမ်းမှာဈေးချောင်းတွေဆွဲပြီးတော့သွားတခါတည်းကဘိုးကြီးနဲ့ဖွားကြီးနှစ်ယောက်တွေ့တခါတခါဘိုးကြီးတယောက်တည်းတွေ့တခါလေဖွားကြီးတယောက်တည်းတွေ့တွေ့တဲ့အခါမှာသူတယောက်တည်းဆိုတော့လုံးလိချစ်တော့ဘာလို့လဲခွေးလေးတွေမွေးထားဟောခွေးလေးနဲ့သွားခွေးလေးကိုဖော်ပြတယ်လူဆိုတာတယောက်တည်းမနေတတ်ဘူးတော်တော်များများเนาะမှန်ပါဗျာတယောက်တည်းဆိုလို့ရှိရင်လူကကြောက်စိတ်ဝင်တာလည်းဖြစ်တယ်ပြင်းတာလည်းရှိတယ်တတ္တဝါရဲ့ဒါသဘောပဲတယောက်တည်းနေရင်ပြင်းတယ်လူမပြင်းနဲ့ဗြဟ္မာကြီးတွေတောင်မှပဲကျောင်းထဲနေရရင်ပြင်းလာတဲ့သဘောရှိတယ်ပြော။လောကမှာဒီဟန်စင်းရှင်ဆိုတဲ့ဝါရပေါ်လာတာအဲ့ဒီဇမားကြီးနဲ့ပတ်သက်တယ်။မှန်ပါပါခင်ဗျာ။ကဘာကြီးပြဲသွားပြီးကဘာပြန်တည်တဲ့အချိန်မှာဇမားကြီးပြန်ပြီးတော့ပြက်သွားတဲ့တည်းပေါ်လာတဲ့ဇမားကြီးအဲဇမားကြီးပြန်ပြီးတော့ပေါ်လာတဲ့အခါမှာအူးဆုံးအထက်ဇမားကြီးကနေပြီးဇမားတယောက်ကရှေးဦးစွာသူဇမားကြီးအနေနဲ့ဖြစ်ပေါ်လာ။နေပေါင်းမြောင်များစွာသူတယောက်ထဲပဲအဲ့လိုဖြစ်လာတဲ့အခါလူဆိုတာအပေါင်းပေါ်လေးနဲ့နေချင်တာကြည့်ဗြဟ္မာကြီးကလည်းတတ္တဝါဆိုတာအပေါင်းပေါ်လေးနဲ့နေချင်တာဖြစ်သောကြောင့်သူတယောက်ထဲနေရတာကြားလာတော့သူ့စိတ်ထဲမှာဘလို့တန်းတလာတော့ဆိုအေးခုချိန်မှာငါအပေါ်လေးပါလေးလာရင်ကောင်းပါလေဒီလိုစိတ်ထဲမှာဖြစ်လာအဲ့လိုစိတ်ကဖြစ်လိုက်တဲ့အချိန်မှာထန်းနေကြွေကြိုက်ကြီးနေကြိုက်သုံးပုံကြီးပြန်ကြိုက်ထန်းနေကြွေကြိုက်ကြီးပြန်ကြိုက်အဲဗမာစကားကတော့ထန်းနေကြွေကြိုက်ကြီးနေကြိုက်လည်းပြောကြတယ်နော်စာထဲမှာပါတဲ့အတိုင်းပြောမယ်ဆိုရင်ထန်းနေကြွေကြိုက်ကြီးပြန်ကြိုက်ဆိုတာမှအမှန်ပါပါဘုရားထန်းနေကကြွေကြကြီးကဖြတ်ပြန်ထန်းနေကနေကြီးကန်းကိုဖိမိပြီးတော့သေရဲဆိုတဲ့ဟာကိုပြောတာနော်အပေါ်ကထန်းကြီးကပြုတ်ကြကြီးကအောက်ကဖြတ်ပြန်ကြီးတည်သွားတယ်။ဟောအဲ့ဒါမျိုးဆိုလိုတယ်ထန်းကြီးကြွေကကြီးပြန်ကြ။တိုးတော့ဗမာပြည်မှာလူလူများပြောတာထန်းကြီးကြွေကကြီးကြီးနှင်းကြိုက်တယ်ပြောတယ်နော်။မှန်ပါပါခင်ဗျ။ကြီးကအပေါ်ထသီးပေါ်တက်နှင်းလိုက်လို့နားလိုက်လို့ထသီးကကြွေကျသွားတယ်လို့ပြောတာ။ပါဠိစကားမှာကာကဝလိယဆိုတဲ့စကားလုံးရှိတယ်။ကာကတာလိယဆိုတဲ့စကားလုံးရှိတယ်။ကကတာလာဆိုကကဆိုတာချီတာလာဆိုတာထန်းသည်အဲ့ဒီကြီးနဲ့ထန်းသည်လို့မကြီးရွယ်ပဲနဲ့မတော်တဆဖြစ်သွားတာကိုဆိုလို့ရတယ်။အဲ့ဒီဂျမမာကြီးကလည်းသူကစိတ်ကူးလိုက်တာငါတရားမဲဆိုပြင်းစရာကြီး။နောက်တစ်ယောက်ပေါ်လာရင်ကောင်းပါပဲလို့တွေးလိုက်တဲ့အချိန်လေးပါ။ဂျမတရားဘွားကနေရောက်လာတယ်။ဂျမဒီမှာဖြည်းဖြည်းလေးမွေးနေရတာမဟုတ်ဘူး။ဥပပပရိသရိနေရောဂျမတီတီဇမတဲ့ဥတော်ဆောင်ပေါ်လာပေါ်လာတော့သူ့အတွေးထဲမှာဘယ်လိုတွေးမိရောဆိုကြည်ငါဆန္ဒအရာပေါ်လာဆိုတော့ဌာငါဖန်ဆင်းတာဟုတ်ဖန်ဆင်းရှင်ဝါလာအရိယဆန္ဒသူ့အတွေးနဲ့သူကိုယ်အတွေးနဲ့ကိုယ်ပဲသူကအော်ငါဒီဇမကြီးကိုငါဖန်ဆင်းလိုက်တာအဲ့တော့ငါဖန်ဆင်းနိုင်သူအရာခက်သေးကိုငါမြင်သူလောကကြီးကိုကြီးစိုးသူဆိုတဲ့အတွေးတွေနဲ့သူ့ကိုယ်သူထင်ကြီးသွားအဲ့နောက်ရောက်လာတဲ့ဂျမားကသူကတတန်းသိကြအောင်မနေရဘူး။မကြတော့မြမပြေကစွတ်တီသွားပြီးတော့သူကလူပြေမှာသွားဖြစ်ပြန်။ဖြစ်လာတဲ့အခါကျတော့ဒီတမထပြည့်စင်တစ်ခုအောင်းအောင်းမြင်းမြင်းကျင့်လိုက်တော့သူဘာရလို့ဆိုပုဗ္ဗေနိဝါဒနုတ္တိအတိတ်ဘဝကိုသိမ့်ထိုင်တဲ့ပုဗ္ဗေနိဝါဒအဘိညာဉ်ကိုရ ရတော့သူကပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်သူမြမပြေလာတယ်ဆိုတော့သွားမြင်တယ်မြမပြေကလာတော့ကအဲ့ဒီမှာမြမကြီးတယောက်ရှိတယ်ဆိုတာကိုလည်းသူမြင်တယ်အဲ့တော့သူကအယူဆတဲ့ခုဘယ်လိုပေါ်လာလို့ဆိုအဲ့ဒီမြမကြီးကငါမရှိခင်ကလေးရှိနေတယ်မြမကြီး तू ကဟိုမှာရှိနေတော့ငါကတော့သေးလာတယ် तू ကတော့မသေးဘူးဟော तू သေးသေးရှိတယ် तू ကသေးမှာမဟုတ်ဘူးငါပဲသေးရတယ်ဆိုပြီးတော့အဲ့ဒီလိုတွေးရတာနေပြီးတော့ तू ကလူတွေကိုတဆင့်ဖြန့်နေပေါ့ဒီမှာမဟာမြမာဆိုတာလောကကြီးကိုဖန်ဆင်းတာရှိတယ်ငါလည်းသူကဖန်ဆင်းတာငါကအစိုးရသေးလာပြီးအခုလူလူပြေလာဖြစ်ရတယ်နဲ့ဆိုပြီး तू ကနေလိုက်ဟောတာနဲ့သာဝရဘုရားဖန်ဆင်းတဲ့ဆိုတဲ့အယူဆပေါ်လာတယ်လို့တာမင်ညာဒီကနေ့ကလည်းကဂျမဆလာတုတ်တာမှဒီလိုဟောထားတယ်နော်
ပါဘုရ
ားဒါသာဝရဘုရားအယူဆဆိုတာအဲ့ဒီအစပေါ့လောကကိုမြမားခံစင်းတယ်ဆိုတဲ့အယူဆဒီမတော်တဆပေါ်လာခဲ့တဲ့အယူဆတရားပဲတကယ်တော့ဘယ်သူမှခံစင်းတာမဟုတ်ဘူးကိုယ်အတွင်းနဲ့ကိုယ်စဉ်းစားပြီးတော့ဒီအယူဆတရားပေါ်လာတယ်လို့ပြောတာအေးဂျမားတော်ကပဲသူတူတွေပြင်းတယ်ဆိုတဲ့စိတ်ထားရှိတော့လောကမှာလူတွေကအာရတာတယောက်တည်းနေရပြီဆိုရင်လုံးလိဖြစ်လာကြတယ်လုံးလိဖြစ်လာပြီ depression ဝင်လာတယ်ဟောဒါမျိုးတွေဖြစ်လာကြတယ်ဟိုနိုင်ငံခြားတိုင်းပြည်တွေမှာပို့ပြီးတော့ဆိုးတာပေါ့ဒီမှာတော့ဗမာပြည်မှာရှိတဲ့အဖိုးအွားတွေကသားတွေသမီးတွေမျိုးတွေမြစ်တွေကနေဂရုစိုက်ကြတော့တိုင်းတိုင်းဝဲဝဲဆိုတော့ကန်ကောင်းကြတယ်လို့ပြောဟိုမှာကျတော့ဖိုးကြီးတွေဖွားကြီးတွေသားသမီးနဲ့ Christmas နေ့တို့ New Year တို့တော့ပဲတချို့ကျတော့ greeting card ကလေးပို့လိုက်တာနဲ့ခြေတက်နေရဟုတ်လ
ား
အဝေးမှာနေကြတခါတည်းအိမ်ပြန်လာတာမျိုးကြုံတယ်အေးအဲ့ဒီဖိုးကြီးတွေလမ်းမှာတခါတလေလဲပြီးတော့တင်သွားတာရှိတယ်ခွေးလေးတစ်ကောင်နဲ့နေတာအိမ်ထဲမှာတင်းနေတာရှိတယ်ဒီလိုအမျိုးမျိုးပဲသူတို့စီမှာနော်မှန်ပ
ါ
ဗျာတကယ်ကိုလုံးလိဖြစ်တယ်အဲ့ဒါလို့အယတလို့ခေါ်တဲ့တကူကြီးနေရပြီးခြံရံကျင်းမဲ့လို့ရှိရင်လူတွေမှာစိတ်ကကျသွားတယ်အဲ့လိုစိတ်ကမကြအောင်အေးတယောက်တည်းနေရပြီဆိုလို့ရှင်အကျိုးရှိတဲ့အလုပ်ပါရှိတယ်ငါဘာလုပ်ရမလဲအကျိုးရှိအောင်ငါဘာလုပ်ရမလဲကို့မှာအဖို့ကောင်းတစ်ခုရှာထားဖို့လိုတယ်ဖို့ကောင်းဆိုတာဘုရားဝါဒသူတို့စင်နေကြတော့ကြီးကမ္မထာနဲ့နေတယ်ဟိုတရားနဲ့နှလုံးသွင်းပြီးနေတယ်ဆိုတော့လုံးကြီးမဖြစ်တော့လုံးကြီးမဖြစ်ထိမ့်နိုင်သွားတယ်စိတ်ကအဲ့ဒါကြောင့်လို့အချမ်းရံများတယ်ဆိုလို့ရှိရင်လည်းကိုယ်စိတ်ကစဉ်းစားမှသူတို့အတွက်ငါဘာလုပ်ပေးနိုင်လဲဒါချစ်စိတ်ကတည်းတက်ကြွပြီးအော်ငါဘာနောက်လိုက်နောက်ပါလိမ့်များတယ်လို့ဆိုပြီးတော့အချင်းချင်းနဲ့အခုလို့ဖြစ်တာလည်းတစ်ခဏပဲအချမ်းရံများတာဆိုတာလည်းတစ်ခဏပဲနောက်ကျတော့တယောက်မှမရှိတဲ့အနေအထားမျိုးနဲ့ရောက်နိုင်သေးတယ်လို့စဉ်းစားစဉ်းစားကြည့်ပြီးအချမ်းရံများနေတဲ့အခိုက်ငါတို့အတွက်ဘာလို့ပြီးနိုင်တယ်လဲလို့စဉ်းကျင်စဉ်းစားတာဒါလမ်းမှန်ကြတယ်မှန်ပါဗျာအချမ်းရံကင်းမဲ့သွားပြီဆိုလို့ရှိရင်အေးချမ်းရံကင်းမဲ့တယ်ဆိုတာလည်းတစ်ခဏပဲသာဝရမဟုတ်ဘူးအချမ်းရံမရှိတဲ့အချိန်မှာငါအစဉ်ပြေအောင်တရားဓမ္မနှလုံးသွင်းချိန်တွေငါမှပူရလာတယ်စာဖတ်ချိန်တွေငါမှပူရလာတယ်စသဖြင့်ဒီလိုစဉ်းကျင်သုံးသပ်ပြီးတော့ကိုယ်စိတ်ကိုလုံးလိမဖြစ်အောင်depression မရောက်အောင်စိတ်ဓာတ်ကြတာမျိုးမဖြစ်အောင်စဉ်းကျင်စဉ်းစားရမယ်ဒါလောကရန်ကိုစัจ냔ခံတဲ့နည်းတွေပေါ့နော
်မှန်ပါဗျာ
လောကရန်ကိုစัจ냔ခံရပဲအဲ့ဒီလိုမှစัจ냔မခံနိုင်ဘူးဆိုလို့ရှိရင်အချမ်းရံများရင်စိတ်ထားကတမျိုးဖြစ်သွားတယ်အချမ်းရံမဲ့လို့ရှိရင်စိတ်ထားကတမျိုးဖြစ်သွားပြီးတော့စိတ်ဓာတ်မတည်ငြိမ်မှုစัจ ཁ ံမှုမရှိနေတဲ့ကြောင့်လောကရန်မုံတိုင်းတိုက်တိုင်းရိမ့်ထိုးနေတဲ့စိတ်မတည်ငြိမ်တဲ့စိတ်တွေနဲ့ဆိုရင်လူရဲ့တဏ္ဍာမှာကောင်းကျိုးချမ်းသာတွေမရနိုင်ဘူးကောင်းတဲ့လောကရန်နဲ့တွေ့လို့စိတ်ကသဘောကျချင်တတ်တယ်ဆိုတာအမိဓမ္မာသဘောအရာဘာဖြစ်တာတော့လို့ဆိုရင်ဘုရားမြတ်စွာကအဲ့ဒါကိုအနုရောဓလို့ခေါ်တယ်ဒီအာယုံပေါ်မှာချင်တတ်ပြီးလိုက်လျောတာအဲ့ဒီအနုရောဓဆိုတာဘာလို့ဆိုရင်လောဘရဲ့သဘောပဲမှန်ပါပ
ါ
လောဘဖြစ်တာကိုကြိုက်တဲ့အနေထားလေးရလာလို့ရှိရင်အဲ့ဒီကြိုက်တဲ့အနေထားလေးပေါ်မှာတွေ့တာပြီးတော့စိတ်ကချိန်နှံ့နေတာအနုရောဓလိုက်လျောတာလောဘနော်မှန်ပါဗျာ
အ
ကယ်၍ကိုမလိုခြင်းနဲ့မကောင်းတဲ့လောကရာနဲ့ကြုံပြီဆိုလို့ရှိရင်အဲ့ဒီအနေအထားကိုကိုယ်ကဆန့်ကျင်လာတာဆန့်ကျင်တာကိုပฏิရောဓဝိရောဓလို့ခေါ်တယ်အဲ့ဒီဝိရောဓဆန့်ကျင်လာပြီဆိုရင်ဘာဖြစ်လာလို့ဆိုရင်ဒေါသဖြစ်လာအဲ့တော့လောဘဖြစ်ရင်ကောင်းတဲ့လောကရာနဲ့ကြုံလို့ရှိရင်လောဘဖြစ်တယ်လောဘဖြစ်ရင်စိတ်မငြိမ်မသက်ဖြစ်မယ်မကောင်းတဲ့လောကရာနဲ့ကြုံလို့ရှိရင်ဒေါသဖြစ်မယ်စိတ်မငြိမ်မသက်ဖြစ်မယ်အဲ့တော့လောဘဒေါသဝင်လာတာနဲ့တည်းတည်းနဲ့စိတ်ကကြန့်ခိုင်မှုဆိုတာမရှိတော့ဘူးတဲ့လောဘကအယောင်ဆိုးလိုက်ဒေါသကအယောင်ဆိုးလိုက်ဆိုပြီးတော့လောကရန်တရားတွေပေါ်မှာလောဘနဲ့ဒေါသနဲ့လိုက်လျောလိုက်ဆန့်ကျင်လိုက်လိုက်လျောလိုက်ဆန့်ကျင်လိုက်တဲ့လောကရန်တန်ကိုခန်းနေရတယ်လို့ပြောတာနော်မှန
်
ပါဗျာအေးအဲ့ဒီလိုမဖြစ်အောင်စင်ရင်လည်းဤရတော့ခဏဤကိုမြတ်စွာဘုရားတုတ်တံအဲ့ဒီတုတ်တံမှာဟောထားတာရှိတယ်။နောက်တစ်ခုကဘာလို့လို့ဆိုရင်နေတာပတန်တာချီးမွမ်းခံရတာနဲ့ကဲ့ရဲ့ခံရတာ။လောကလူတွေကချီးမွမ်းခံရပြီဆိုလို့ရှိရင်ကျဉ်납ပြီးတော့နေကြတယ်နှစ်သက်ပြီးနေကြတယ်ကဲ့ရဲ့ခံရပြီဆိုရင်မခံနိုင်ပြန်ဘူးစိတ်ဓာတ်လှုပ်ရှားမှုကဒီလိုဖြစ်တာအဲ့ဒါနဲ့ပတ်သက်ပြီးတော့စဉ်းစားပုံစဉ်းစားနေရတော့တူတူပဲလောကရှင်မျိုးမြတ်စွာဘုရားစဉ်းစားပုံစဉ်းစားနေရတော့အေးချီးမွမ်းခံရရင်လည်းတခဏပဲစင်ထာဝရမဟုတ်ဘူးချီးမွမ်းခံရရင်လည်းတခဏပဲကဲ့ရဲ့ခံရရင်လည်းတခဏပဲလို့ဒီလိုစဉ်းစားပြီးတော့ချီးမွမ်းမှုကဲ့ရဲ့မှုဆိုတဲ့လောကရန်ဘုံတိုင်းကကိုယ်စိတ်ကိုလွှတ်မတော့အောင်တတိထားပြီးတော့နှလုံးသွင်းဆင်းရဲပါလို့မြတ်စွာဘုရားဒီလိုဟောတယ်နော်
မှန်ပါပါဗျာ
ပြမဆာလတော့မှာမြတ်စွာဘုရားကချီးမွမ်းမှုကဲ့ရဲ့မှုနဲ့ပတ်သက်ပြီးတော့လိုက်နာရမယ့်စီကံချက်ကလေးတွေပေးထားရှင်အဲ့ဒီတော့မှာဖယားတရားတန်ခါရဏသုံးပါးရဲ့အပြစ်ကိုပြောပြီးတော့နောက်ကလိုက်လာတဲ့တုတ်ပိယဆိုတဲ့ provide ကြီးတယောက်ဖရာအတင်းပြောတယ်တရားအတင်းပြောတယ်သံဃာအတင်းပြောတယ်မကောင်းကြောင်းတွေပြောတယ်သူ့နောက်ကပါလာတယ်ဗြဟ္မတ္တတ္တဆိုတဲ့လူလင်ကြတော့အဲ့လိုမဟုတ်ဘူးသူ့ဆရာကမကောင်းပြောသူကအကောင်းပြောတယ်အဲ့ဒါလို့ချင်းမွားမှုကဲ့ရဲ့မှုပြုတ်ပြီးတော့ဖရာတရားတန်ဃာတွေချီးမွမ်းကဲ့ရဲ့ပြီးတော့မြတ်စွာဘုရားနဲ့တန်ဃာတွေနောက်ပါတယ်လိုက်လာရာဇယုပြည်နဲ့နာလန္ဒဆိုတဲ့မြို့လေးကြားမှာခီးသွားနေတယ်ဥယျာဉ်တစ်ခုကိုမြတ်စွာဘုရားဝင်နာတယ်ဝင်နာတဲ့အခါမှာလည်းပဲသူတို့နှစ်ယောက်လည်းအဲ့ဒီမှာဝင်နာပြီးတော့ညလည်းဒီတိုင်းပဲဖရာတရားတန်ဃာအပြစ်တွေသူကပြောတယ်တပည့်ကတော့ချီးမွမ်းတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကချီးမွမ်းမှုကဲ့ရဲ့မှုနဲ့ပတ်သက်ပြီးဒီဗြဟ္မစာလတုတ်မှာလိုက်နာဖို့ဟောထားတာအနော်မသားဆရာကောင်းကိုကိုရလိုက်နာကျင့်သုံးဖို့ပဲယသောဗျာကငါ့ကိုဖြစ်စေတရားဓမ္မကိုပဲဖြစ်စေသံဃာကိုပဲဖြစ်စေအပြစ်ပြောလာလို့ရှိရင်စိတ်ဆိုးရဘာနံပါတ်1ပဲနော်မှန
်
ပါပါအပြစ်ပြောခံရရင်စိတ်ဆိုးတယ်ဒါနံပါတ်1စင်ဆိုးတာချင်းမို့တော့မလွယ်တော့မလွယ်ဘူးပေါ့လူတွေကထင်နေမယ်ဟာတတိတော့စင်ဆိုးပဲမနေနိုင်ဘူးလို့ဟိုနေနိုင်အောင်နေရမှာပေါ့နော်နေနိုင်အောင်အတွေးအခုနဲ့တိုက်နာကျင့်သုံးအောင်အဲ့တော့မြတ်စွာဘုရားကငါ့ကိုဖြစ်စေတရားကိုဖြစ်စေတန်ခါကိုဖြစ်စေကဲ့ရဲ့ပြီဆိုလို့ရှိရင်တဲ့စင်ဆိုးနဲ့အာဃာတမဖြစ်စေနဲ့မကြည်မတတ်နေမဖြစ်စေနဲ့ရှိအောင်ထိန်လို့ဆိုမထိန်ရင်ဘာဖြစ်တယ်ဆိုတော့မြတ်စွာဘုရားအေးမထိန်နိုင်ဘူးဆိုလို့ရှိရင်မိရဲ့တုတ်တက်လံပိတ်သွားလိုက်တယ်အန္တရာယလို့တောင်းတယ်မြတ်စွာဘုရားတင်တတ်တာအန္တရာယောဒေါသဖြစ်နေမယ်ဆိုရင်ဒီဒေါသဒီမိအတွက်အန္တရာယ်ကြီးပဲလို့ပြော စိတ်ဆိုးနေပြီဆိုလို့ရှိရင်ဗျာကိုရဲ့စိတ်ဓာတ်ပျော့ညံ့မှုနဲ့ကိုရဲ့စိတ်ဓာတ်ညင်ွမ်းသွားမှုဆိုတာကိုယ့်အတွက်အန္တရာယ်တစ်ခုပဲမကောင်းညွတ်ပေးဖို့ရကိုယ့်ရင်ထဲမှာဟိုအစိတ်ဝင်လာတယ်လို့ပဲကိုယ့်သွေးသားထဲမှာအစိတ်တွေရောက်လာတယ်လို့ပဲဒေါသဆိုတဲ့တရားကိုကိုယ်ကလက်ခံလိုက်တဲ့တိုင်းနဲ့ထိုဒေါသကကိုယ့်မကောင်းညွတ်ပေးမှသိကြတယ်လေမှန်ပါပါဗျ
ာ
ဒါကြောင့်မလို့စိတ်ဆိုးနေမယ်ဆိုရင်မိမဲ့အန္တရာယ်ဖြစ်မယ်ကိုလူကဘာဖြစ်ဘူးလေအပြစ်ပြောတဲ့လူမှာဘာမှဖြစ်သေးဘူးကို့မှာဒေါသဖြစ်လိုက်တာနဲ့တကယ်နဲ့ကို့အတွက်ကြီးပွားကြောက်တဲ့မှုတွေဟိုစိတ်ကောင်းနှလုံးကောင်းဆုံးရှုံးသွားတာတွေဒီလိုဖြစ်သွားနိုင်တယ်လို့ဒီလိုဆိုတာเนาะမှန်ပ
ါပါဗျာ
အဲ့ဒါကဒုတိယအချက်တတိယအချက်ကဘာလို့လို့ဆိုတော့အဲ့ဒီလိုအပြစ်ပြောခံရလို့အကဲ့ရဲ့ခံရလို့စိတ်ဆိုးနေမယ်ဆိုရင်တဲ့သူပြောတဲ့စကားရဲ့အနက်ဒိဋ္ဌိရဲ့အကောင်းဆုံးမင်းခွဲခြားသိပါမလားတဲ့မသိတော့ဘုရားငေးလိုက်တယ်နော်မှန်ပါဘူ
း
အကောင်းဆုံးခွဲခြားသိပါမလားလို့ဆိုတော့မင်းအသိဉာဏ်တွေတုံးသွားတယ်လို့ဆိုလို့စိတ်ဆိုးလိုက်တာနဲ့တကယ်နဲ့လူမှအသိဉာဏ်တွေတုံးသွားတာပဲမှန်ပ
ါဘူး
ပြောတဲ့နာလားမပြောတဲ့နာလားဘာမှမခွဲခြားနိုင်တော့ဘူးအဲ့ဒီအသိဉာဏ်လေးတုံးသွားနိုင်တယ်ဒါနံပါတ်၃ချက်အဲ့တော့စိတ်မဆိုးနဲ့စိတ်ဆိုးရင်မင်းမနေနာမယ်ဟုတ်လားစိတ်ဆိုးရင်မင်းမနေနာမယ်စိတ်ဆိုးလို့ရှင်အဆိုးကောင်းအကျိုးအကြောင်းမသိနိုင်တော့ဘူး
ဟုတ်ပါဘူ
းလောရမယ့်တောင်းကဘာလို့ဆိုရင်သူများကိုယ်နာပြီးတော့ကဲ့ရဲ့ပြစ်တင်ရှုံချလာမယ်ဆိုရင်မဟုတ်ရင်မဟုတ်တဲ့အကြောင်းဖြေရှင်းလိုက်တဲ့ဒါပဲမှန်ပါပါဘုရ
ား
စိတ်ဆိုးနေတဲ့အစားဖြေရှင်းချက်ပေးပါလို့ဒီ၄ချက်ပဲမြတ်စွာဘုရားဒါမြမဇာလာတုတ်မှာခေါ်တယ်ဟာနော်မှန
်
ပါပါဘုရားတခါချီးမွမ်းမှုနဲ့ပတ်သက်ပြီးတော့လိုက်နာဖို့၃ချက်မြတ်စွာဘုရားဟောတယ်ငါ့ကိုဖြစ်စီတရားဓမ္မကိုဖြစ်စီသံဃာကိုဖြစ်စီချီးမွမ်းထောမနာပြုလာမယ်ဆိုလို့ရှိရင်ဝန္ဒနာနဲ့တဲ့စိတ်ဓာတ်တွေတက်ကြွမနေနဲ့အဲ့ဒီဝမ်းသာပြီးတော့စိတ်ဓာတ်တွေတက်ကြွကြီးနူးလာလို့ရှင်ဘာဖြစ်တယ်မင်းတိုးတက်လာပျောက်သွားလိမ့်မယ်လူဆိုတာတခါတလေကျတော့သိပ်ပြီးတော့ကြီးနူးဝမ်းသာလို့ရှင်ဟိုဝမ်းသာလုံးဆိုးတာမျိုးရှိသေးတာနော်မှန
်ပါဗျာ
ဘာလို့လဲညာလို့ကနေမသိဘူးကိုယ့်ကိုသိပ်အထင်ကြီးသွားတတ်တယ်အဲ့ဒါကြောင့်မလို့ဝမ်းသာမနေနဲ့ဝမ်းသာလို့ရှင်ကိုယ့်အတွက်ပဲအန္တရာယ်ဖြစ်လိမ့်မယ်ဝမ်းသာတာလည်းအန္တရာယ်ဖြစ်တာတရားလူတရားမြတ်များကိုသိဝမ်းသာနေလို့ရှင်တယ်အနေဖြစ်တတ်တယ်သူကဒါလို့ရှော့ချပေးရတရားလူတရားမြတ်တော်မှာပဲဝမ်းသာလုံးအားကြီးလို့ရှင်သူကအရှိမတိုးနိုင်ဘူးဖြစ်တတ်တယ်နော
်
ဒါကြောင့်မလို့ပီတိတန်ဖိုးရှင်တော်မှာပဲပွားတဲ့အချိန်မှာပွားတယ်မပွားတဲ့အချိန်မှာပွားရဘူးမှန်ပါပ
ါ
စိတ်လှုပ်ရှားမှုတစ်ခုဒါကြောင့်မလို့ဝမ်းသာလုံးအားကြီးနေလို့ရှင်လေဒီအနှောက်ရှက်ဖြစ်တတ်တယ်တဲ့ဒါဆိုဗျာလောကမဲ့တောင်းကဘာလို့ဆိုရင်မှန်သူတို့ချီးမွမ်းတဲ့အတိုင်းဟုတ်ရင်ဟုတ်တယ်လို့ဝန်ခံချက်ပေးလိုက်တယ်ဒါပဲဒီ၃ချက်ပဲမှန်ပါပ
ါဘုရား
အဲ့ဒါလောကရမုံတိုင်းနဲ့ပတ်သက်လာချီးမွမ်းမှုကဲမှုဆိုရင်လောကရမုံတိုင်းနဲ့ပတ်သက်လာရင်လူတိုင်းလူတိုင်းလိုက်တာချက်သုံးရမှာဒီ၂ချက်ပဲဒီဒီအချက်တွေပဲလို့ညွှန်ပြတာဒါမြတ်မဆရာတော်ကဟောတဲ့အချက်
မှန်ပါ
ပါဘုရားဒါချီးမွမ်းမှုကဲမှုဆိုတာလူတိုင်းလူတိုင်းပဲဒါခံရတတ်တယ်ပေါ့နော
်
မှန်ပါဗျာ။ရတော့တဲ့လူတွေကချီးမွမ်းလို့ရှင်လူတွေမှာချီးမွမ်းလို့ရှင်သူကကိုယ့်အကိုပို့ပြီးတော့ရှိတာပဲပို့ပြီးတော့ထင်ကြီးသွားတယ်။ကဲ့ရတာကြလို့ရှင်တော့နည်းနည်းလေးမှကဲ့ရတာမခံနိုင်ဘူးသူက။ကဲ့ရလို့ရှင်အလွန်အမင်းကဲ့ရတယ်လို့ထင်တတ်တယ်လူတွေမှာ
။
နော်။ချီးမွမ်းတာကြရင်လုံးနေသေးတယ်လို့ပဲထင်ကဲရပြီဆိုရင်အလုံးအကျုံလို့အောင်ပေးတယ်။ဘာဖြစ်လို့တော့လို့ဆိုတော့လူရဲ့စိတ်ဓာတ်ကိုကအနေထားကအဲ့ဒါမျိုးရှိနေတတ်တယ်။အော်ချီးမွမ်းခံရလို့ကျေနပ်နေရင်လည်းလောဘဖြစ်တာပဲ။ကဲရခံရလို့စိတ်ဆိုးရင်လည်းဒေါသဖြစ်တာ။အဲ့ဒီအလိုရောဒဝီရောဒဒီနှစ်ခုကိုမပယ်ရှားနိုင်သေးတဲ့ကြစိတ်ဓာတ်ကြံ့ခိုင်မှာမဟုတ်ဘူးတဲ့ပြောချင်ပါဗျာ။နောက်တစ်ခုကဒုက္ခဒုက္ခဒုက္ခဆိုတော့ကိုချမ်းသာမှုစိတ်ချမ်းသာမှု ဒုက္ခဆိုတာကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုအဲ့တော့ကိုယ်ချမ်းသာတာနဲ့စိတ်ချမ်းသာတာရဲ့ကြုံတဲ့အခါတစ်ခါတလေအေးချမ်းသာဒုက္ခနဲ့ကြုံတဲ့ဆုံတဲ့အခါလည်းရှိတယ်တစ်ခါတည်းအရတော့အစမပြေလို့ဆင်းရဲဒုက္ခနဲ့ကြုံရဆုံရတာလည်းရှိတယ်ချမ်းသာဒုက္ခနဲ့ကြုံတဲ့အခါကြလို့ရှင်ဒီလိုမှာစိတ်ဓာတ်တွေကဓာတ်အတက်ကြွလာပြီးတော့အကုသို့မှုပြုဖို့ရလွယ်ကူသွားတယ်။ဆင်းရဲကလည်းတွေ့တဲ့အခါကျတော့လူတွေမှာစိတ်ဓာတ်တွေကျသွားကြပြန်တယ်။ဟောစိတ်ဓာတ်မတည်ငြိမ်မှုတွေဒီလိုဖြစ်နိုင်တယ်။အဲ့ဒါလို့မဖြစ်ရအောင်ယေဇောဗျာကကောင်းတဲ့လောကရန်၄မျိုးနဲ့ပဲကြုံကြုံမကောင်းတဲ့လောကရန်၄မျိုးနဲ့ပဲကြုံကြုံနှလုံးသွင်းကြရမှာကတော့အေးမကြုံတဲ့ဆုံးတဲ့ဒီလောကရန်ဆိုတာအစင်ထာဝရမဟုတ်ဘူးတခဏမြတ်လာဖြစ်တယ်မကြခင်ပြောင်းလဲသွားနိုင်တယ်အဲ့ဒီအစင်ထာဝရမဟုတ်တဲ့အရာတစ်ခုပေါ်မှာလိုက်ပြီးတော့ငါဘာလို့လို့ငါစိတ်ကြီးဆုံးရှုံးရမလဲပင်ကိုယ်စိတ်ကလေးကြီးဘာကြောင့်ဒီလောကရန်မုံတိုင်းရဲ့အလွှမ်းမှုကိုခံရမလဲလို့ကိုယ်စိတ်ကိုကြံ့ခိုင်တော့အောင်အတင်းပြရမယ်ပေါ့နော်ဟုတ
်ပါဘူးခင်ဗျာ
ရသော်ဘုရားကအဲ့ဒီမှာဒီလိုအာမတင်းတဲ့ပုဂ္ဂိုလ်တွေကြတော့ကောင်းတဲ့လောကရန်တွေကလည်းသူ့စိတ်ကိုလွှမ်းသွားတယ်လွှမ်းမိုးသွားတဲ့အတွက်ကြောင့်သူဟာလောဘတွေလွှမ်းမိုးသွားတယ်လောဘတွေလွှမ်းမိုးသွားတဲ့စိတ်ဓာတ်ဟာခိုင်မာတဲ့စိတ်ဓာတ်မဖြစ်လာဘူးပျော့ညံ့သွားတဲ့စိတ်ဓာတ်မျိုးဖြစ်သွားတယ်မှန်ပါပ
ါ
ဆိုးတဲ့လောကရန်တွေနဲ့တွေ့တဲ့အခါကျတော့လေဒေါသဆိုတဲ့အကုသိုလ်တရားကတွန်းမှုသွားပြန်ရောစိတ်အစဉ်ပေါ်မှာဒေါသကကြီးစိုးနေတယ်။အဲ့ဒီကြီးစိုးနေပြီဆိုလို့ရှိရင်လည်းလောကရန်ရောဒေါသကိုမထိနိုင်ပြီ။အဆိုးလောကရန်နဲ့ကြုံသည့်အတွက်ကြောင့်ဒေါသဖြစ်နေတာကိုမထိနိုင်လို့ရှိရင်လည်းလူစိတ်ဟာငြိမ်ချမ်းမှုတွေဆုံးရှုံးပြီးတော့သွားနိုင်တယ်။ဟုတ်ပ
ါ
ဘူး။ဒါကြောင့်မို့မြတ်စွာဘုရားကရှင်းရမှာအိဋ္ဌတောကောင်းတဲ့လောကရန်နဲ့ကြုံလို့ရှိရင်လည်းငါစိတ်လေးဟာမတုံ့လို့စိနေမတုံ့လို့စရာဘူးအနိစ္စတောနပတိဃာတပေတိမကောင်းတဲ့အလိုမရှိတဲ့လောကရန်နဲ့အဆိုးလောကရန်နေနဲ့ကြုံလို့ရှိရင်လည်းထိုအဆိုးလောကရန်ဒီပေါ်မှာမုန်တီးခြင်းဆိုတဲ့ဒေါသမဖြစ်စေရဘူးလို့ဒီလိုကြင့်ပါလို့မြတ်စွာဘုရားဟောတယ်နော်မှန်ပ
ါပါဘုရား
အဲ့ဒီနည်းနဲ့သာလေလူတိုင်းလူတိုင်းကြုံတွေ့နေရတဲ့လောကရဲ့သဘောဝဖြစ်တဲ့လောကရန်တရားတွေကိုကြံ့ကြံ့ခံနိုင်တဲ့စိတ်ထားမျိုးရနိုင်မှာဖြစ်တယ်။လောကရန်ဆိုတာကတော့ရှောင်ကွင်းလို့မရနိုင်ဘူးတဲ့မြင်ပြီးပဲဖြစ်ဖြစ်လောကရန်ရှောင်ကွင်းလို့မရနိုင်ဘူး။လောကရန်ကြောင့်စိတ်ဓာတ်တွေတုန်လှုပ်နေတဲ့ပုံကဘာဖြစ်နိုင်တော့မြတ်စွာဘုရားကအနုရောဓဒွေရောဓသမပန်တော်ဆိုးလောကရန်တွေကိုဆန့်ကျင်ပြီးအကောင်းလောကရန်တွေနဲ့ချင်တတ်နေတဲ့ပုဂ္ဂိုလ်တရားပါတဲ့။ဘာဖြစ်နိုင်လို့ဆိုရင်ပရိသေနေခြင်းကလည်းမလွတ်နိုင်ဘူးတဲ့။အိုခြင်းတရားကလည်းမလွတ်နိုင်ဘူးတဲ့။သေခြင်းတရားကလည်းမလွတ်နိုင်ဘူး။တောကတို့ပရိဒီဝတို့ဒုက္ခဒေါမနတဆိုတဲ့ဘဝမှာကြုံတွေ့ရမယ့်အဆိုးတရားတွေကလည်းမလွတ်မြောက်နိုင်ဘူး။ကိုယ်ကိုယ်ပြောလို့ရှိရင်ဒုက္ခကလွတ်လန်းသူမှမရှိဘူးလို့ဆိုပါတယ်။ဟုတ်ပါပ
ါ
အေးဒါကြောင့်လို့ဟောဒီလောကရန်တွေကနေပြီးတော့အနုရောဓဝိရောဓဝိပတိနောအဆိုးလောကရန်နဲ့ကြုံလဲပဲဆန့်ကျင်မှုဆိုတဲ့လောဘမဖြစ်ဘူးအကောင်းလောကရန်နဲ့ကြုံသည့်အတွက်ကြောင့်ဆန့်ကျင်မှုအကောင်းလောကရန်နဲ့ကြုံတဲ့အခါမှာလည်းပဲလိုချင်တဲ့နိုင်လျောတဲ့လောဘဆိုတာမဖြစ်ဘူးအဆိုးလောကရန်နဲ့တွေ့တဲ့အခါဆန့်ကျင်မှုဆိုတဲ့ဒေါသလည်းမဖြစ်ဘူးအဲ့ဒီလောဘဒေါသဆိုတဲ့အရာနှစ်ခုမဖြစ်အောင်ထိမ့်သိမ့်နေတဲ့ပုဂ္ဂိုလ်ဟာတဲ့ပူခြင်းနာခြင်းတည်ခြင်းဆိုတဲ့တဏှာဝဆင်းရဲမှာကြုံရမဲ့ဒုက္ခတွေကလည်းလွတ်နိုင်တယ်။သောကပရိဒေဝဒုက္ခဒေါမနတဥပါယတာဆိုတဲ့ဘဝမှာကြုံရမဲ့တဘာဝတရားတွေအစိုးတရားတွေကလည်းလွတ်မြောက်နိုင်တယ်။နောက်ဆုံးဆင်းရဲဒုက္ခကလည်းလွတ်မြောက်နိုင်တယ်လို့ယေရှုဗျာကအဲ့ဒီလောကဓမ္မတုတ်မှာဒီလိုခေါ်တာလည်းရှိတယ်နော်အာမေနပါဗျာအေးဒါကြောင့်မလို့တရားချက်ကသူတော်စေပြိဋ္ဌအပေါင်းတို့ဒီလောကမှာနေတဲ့အချိန်မှာတို့လောကရဲ့သဘာဝ၈မျိုးတော့ အတုတ်အလက်တို့တွေ့နေမှာပဲကိုလုံးကိုယဉ်ညနာရရဲဆိုတဲ့အလက်တွေ့သလိုကိုယဉ်ညနာတွေမရဘူးဆိုတာတွေဒါလည်းတွေ့နေမယ်အချာယံရှိတယ်ဆိုတာတွေ့ရတယ်လို့အချာယံကင်းမဲ့တဲ့အခါမျိုးလည်းပဲတွေ့ရမယ်ကဲရခံရတဲ့အခါရှိတယ်လို့ချီးမွမ်းခံရတာဆိုတော့လည်းတွေ့နေမယ်။ချမ်းသာဒုက္ခရရဲဆိုတဲ့အခါရှိတယ်လို့ဆင်းရဲဒုက္ခကြုံတွေ့တဲ့အခါဆိုတာလည်းရှိနေမယ်။အဲ့ဒါလို့လောကဓာတ်မုန်တိုင်းတွေနဲ့ကြုံတွေ့တဲ့အခါတိုင်းခါတိုင်းအော်ဒီလောကဓာတ်သဘာဝတရားတွေဟာဘယ်ရာမှမမြဲပါလား။ထာဝရတွေမဟုတ်ဘူးတခဏသာဖြစ်တယ်ဆိုပြီးတော့ထိုးလောကဓာတ်ကြောင့်အကောင်းလောကဓာတ်ကြောင့်လည်းလောဘမဖြစ်အောင်အဆုံးလောကဓာတ်ကြောင့်လည်းဒေါသမဖြစ်အောင်ဒီလိုနောက်ဆုံးမှာလောဘဒေါသဒီနှစ်ခုလုံးဝခင်းစင်သွားပြီဆိုလို့ရှိရင်နောက်ဆုံးမှာလောဘဒေါသခင်းစင်သွားပြီဆိုရင်ယန္တာဖြစ်သွားတယ်ပေါ့ကိလေသာဉာဏ်နဲ့ကိလေသာတွေရောအကုန်လုံးလောဘဒေါသဆိုတဲ့ဒီလိုက်လျောမှုနဲ့ဆန့်ကျင်မှုဆိုတဲ့ဒီသဘာဝတရားနှစ်ခုကိုယ်စိတ်ထဲမှာလိုက်လျောတာလည်းမရှိဘူးဆန့်ကျင်တာလည်းမရှိတော့ဘူးဆိုလို့ရှိရင်ကတော့နေနိုင်ကိုအမတန်ကအေးချမ်းသွားပြီနော
်
မှန်ပါဗျာအေးနောက်ဆုံးယန္တပုဂ္ဂိုလ်ကြီးရဲ့စိတ်ဓာတ်ထဲမှာလိုက်လျောတာဆိုတာလည်းမရှိဘူးဆန့်ကျင်တာဆိုတာလည်းမရှိဘူးလိုက်လျောမှုဆန့်ကျင်မှုနှစ်ခုစလုံးကနေတွံ့မြောက်သွားပြီဆိုရင်အလွန်ငြိမ်းချမ်းတဲ့ဘဝမျိုးကိုရမှာပါတဲ့စိတ်ဓာတ်ကမတုံ့တော့လို့မင်္ဂလာသုံးပါဟောထားတဲ့အတိုင်းဖုဒ္ဓတလောကဓမ္မေဟိစိတ်တံယတ္တနဂံမတိလောကရန်တရားတွေနဲ့ကြုံတွေ့တဲ့အခါပုဂ္ဂိုလ်ရဲ့စိတ်ဟာမတုံ့လောက်တာတကယ်မင်္ဂလာအစ်စ်ဆိုရဟန္တာရဲ့စိတ်တက်ကိုပြောတာเนาะမှန်ပါပါဘုရားအေးဘုန်းကြီးတို့တွေလည်းရဟန္တာအစ်စ်မရောက်နိုင်သေးတောင်မှပဲအနုရောဓဆိုတဲ့အလိုက်လျောတဲ့စိတ်တွေဝိရောဓဆိုတဲ့ဆန့်ကျင်တဲ့စိတ်တွေတန်းနေတဲ့မြတ်ထိမ့်သိမ့်ပြီးဆောင်းရှောင်းသွားကြမယ်ဆိုလို့ရှိရင်ထိုက်တဲ့တော့မင်္ဂလာနဲ့ပြည့်စုံပြီးတော့ကိုယ့်ရဲ့စိတ်တည်ငြိမ်မှုကိုရကြမှာပါတဲ့အဲ့ဒါလိုရနိုင်အောင်လေ့ကျင့်ပြီးတော့ကျင့်ကြံကြုပ်ကိုအထောက်သွားကြမယ်ဆိုရင်နောဂရံမုံတိုင်းကိုရှောင်ရှားလို့တော့မရဘူးเนา
ะ
နောဂရံမုံတိုင်းကိုကျင့်ကြံခံတဲ့စိတ်ထားနဲ့ဘုန်းကြီးတို့အချိန်လေးကိုယ်စိတ်ထားမလှုပ်မရှားအောင်ကျင့်ကြံကြုပ်ကိုအထောက်နိုင်ရပါစေကုန်တည
်း
သတ္တဝါများစွာ
သတ္တဝါများစွာ
ဒီယံကွာ
ဒီယံကွာ
ချမ်းသာကြပါစေ
ချမ်းသာကြပါစေ
သတ္တဝါများစွာ
သတ္တဝါများစွာ
ဒီယံကွာ
ဒီယံကွာ
ချမ်းသာကြပါစေ
ချမ်းသာကြပါစေ
မေတ္တာဧကံ
မေတ္တာဧကံ
သုံးသာပြန်ဘောဓရံ ဘိဝိတ္တဝါနဝိသသဗေသမုဟတာအာသရမရာတိတိကောနိဗ္ဗာနံယန္တုတာရောဓမ္မောဓရံလောဘဒေါသမောဟစိတ်တုံကင်းကြောင့်ကြည်တရားစေကိုဘိဝိတ္တဝါဝန္တရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသသဗေပူဇာညင်တော်ကိလေသာစေတဥပဒမြဲတို့သည်သဘောတဘိကြပဲတွင်ရေမတင်တကဲ့သို့ကင်းစင်တွင်ပြောင်းပေမရောက်အောင်ပဲဖြောင်းအကုန်သည်ဟောနုစစ်စစ်မတွေ့ဖြစ်ကြပါစေကုန်သည်အာသရံပရံအိုခြင်းလဲကွာနာခြင်းလဲကင်းတည်ခြင်းလဲရှင်းထသောတိတိဝဝကိလေသာဟုဘုခဏိန်ကိရိယာအစ်စ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုကိုအေးပြုတော်သောသာရောတရားချက်ကဲစိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍
ma lên bồn đề say ao đồ mu gia ba di công đà di.